မိုင်းရှူဒေတာရွေးကောက်ပွဲဖြတ်သိမ်းဖို့မရှိတဲ့အကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA မြန်မာပိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါရဲ့သတင်းကိုတော့ဦးစံမိုးဝေကပြောပြမှာပါရှင
်လုံုံရေးလိုအပ်ချက်တွေရှိနေတာမို့မိုင်းရှူမြို့နယ်ရဲ့ကြေးရွာကြီးတုံးခုကိုရွေးကောက်ပွဲမကျင်းပဖို့ NLD လွှတ်တော်ကိုယ်စားလှယ်လောင်းတွေဘက်ကကန့်ကွက်လာတင်ခဲ့တာမှာကော်မရှင်ဘက်ကပယ်ချလိုက်ပါတယ်ပယ်ချလိုက်တာနဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ထွန်းမြကအခုလိုပြောပြပါတယ
်အပါဝရှင်နယ်မဲ့ပါတီကအဓိကပါတီက၄ခုရှိတယ်ဆက်ဗန်ဒီရဲ့ SFLD ဆိုရှမ်းကြားကောင်းခေါ်တော့နောက်ကြားချီနောက် USDP ပေါ့ဒီခါကျိုးဒီပါတီတွေအားလုံးမချက်ကိုယူလိုက်တယ်ထုတ်တယ်လားမထုတ်တယ်လားပေါ့တော့နောက်ရက်ကြီးကော်မရှင်ပေါ့အဲ့ဒီတိုးအုပ်စုရဲ့ကော်မရှင်ပေါ့နောက်မရှိမှုနဲ့ကော်မရှင်ဆက်တယ်ပေါ့လုတ်တဲ့နေရာဆိုမှအားလုံးမချက်လာတယ်ကျွန်တော်အပေါ်တင်ပေးလို့ဒီစီရလေအောက်ကသဘောထားတိုင်းပဲဆိုမှပြန်လိုက်ပြီကျွန်တော်က fast ပြီးလိုက
်ကြီးရွာကြီးတုံးခုမှာရှိတဲ့မဲယုံနေရာတွေကိုလုံညိုရေးပိုင်းပိုးစစ်ချရမယ်နေရာတွေကိုပြောင်းရွှေ့လိုက်တယ်လို့လဲဦးဆိုင်ထွန်းမြတ်ကပြောဆိုပြီးတော့ပြောင်းလိုက်တဲ့နေရာတွေကိုလည်းအခုလိုပြောပြပါတယ
်ကျွန်တော်မဲယုံနေရာလေးတွေနည်းနည်းရှေ့လိုက်လုံညိုမှုရှိတဲ့နေရာလေးတွေရှေ့ပြေးလိုက်ဘယ်မဝေးပါဘူးဈေးမိုင်းကလည်းဝင်းတယ်နည်းကောင်းတယ်ဆိုင်ကြီးကားတွေပေါ်လိုက်သူကငားရင်ရှိနေရင်မူလထားတာကအဲ့ရွာတွေမှာထားတယ်။တော့ကျွန်တော်ကဟိုကားလမ်းလာကိုရှေ့လိုက်တော့အခုကမော်မေဆိုတဲ့အုပ်စုကတော့ကျွန်တော်ဘိုင်ရှူကြီးကိုရက်ကလေးတည်းရှေ့တယ်။သူကလည်းတက်နေတာမော်မေဆိုတာဘိုင်ရှူနဲ့တက်နေ။အကွန်ကြောင်းနဲ့နောင်ဖက်တို့ခေါ်တယ်။အဲ့ဒီအုပ်စုကအဲ့ဒါမိုင်းအော့ဆိုတဲ့နေရာရှေ့လိုက်တယ်။မိုင်းအော့သူကမဲယုံ၃ယုံရှိတယ်မော်မေကလည်းယုံရှိတယ
်။အင်နလီဘက်ကလုံညိုရေးအားနေတယ်ဆိုတဲ့အချက်ကိုထောက်ပြပြီးကန့်ကွက်ခဲ့ပေမဲ့တခြားသောရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်အချို့ကတော့အဲ့ဒါကိုလက်မခံကြပါဘူး။ကော်မရှင်ဘက်ကတော့လုံခြုံရေးစိတ်ချရမယ့်နေရာတွေကိုပြောင်းရွှေ့ကျင်းပပေးဖို့အစဉ်အသင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်။ကော်မရှင်ဘက်ကအခုလိုဆုံးဖြတ်ချက်အပေါ် NLD ဘက်ကတော့တိတ်ပြီးတော့ဗဝင်မကျလှပါဘူး။မိုင်းရှူမြို့နယ်က NLD ပါတီဘက်ကအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုတုံ့ပြန်လိုက်ပါတယ်။
အဲ့ဒါကြည့်ရင်အရင်ကဘာလို့လဲဆိုတော့ကျွန်တော်တို့ကအဲ့ဒီခြေရော်တွေကိုအော့ဘလော့ကမှမရပဲနဲ့အော့ဘလော့ကမရပဲနဲ့နေရာတော့ပြောင်းရဲကျွန်တော်တို့ကစိတ်တော့အပြည့်အစုံလိုက်ဆိုရအဲ့ဒီပါတီကတစ်ဖက်လိုက်အစီအစဉ်ဆင်းတဲ့ခါကျတော့အဲ့ဒီမှာဒီကျက်လက်တွေနေရဲ့အစီအစဉ်မှာစီးရဲအပြင်မှာဆင်းလို့မရဘူးကျွန်တော်တို့ကိုယ်ဝင်နေရွာတွေရွာပေါင်း၄၀ကျော်ကျော်ဝင်လို့မရဘူးအဲ့ဒီအဲ့လိုဝင်လို့မရတဲ့ခါကျတော့ကျွန်တော်တို့ကလက်ပြေဆင်းရတဲ့အခါကျတော့ဒုံကျင်ကြီးရသူကဘယ်လိုပုံလဲဆိုတော့တို့လာပြီးပြန်ရတာရေကောက်ပေါ်ဖြစ်နေတဲ့နည်းနည်းမဟုတ်တဲ့တကကျတော်တော့ကန့်ကွက်တာပြအဲ့ဒါဟုတ်ကြီးကြီးအဆုံးပြတယ်ဆိုတော့လည်းကျွန်တော်လည်းမပြောတတ်ဘူးပေါ့နော
်ကန့်ကွက်လို့တင်ခံရတဲ့နေရာတွေကနောက်အဲ့ကြေးရွာအုပ်စုကွန်ကြောင်ကြေးရွာအုပ်စုနဲ့မော်မေကြေးရွာအုပ်စုတွေဖြစ်ပါတယ်အဲ့ဒီအုပ်စုသုံးခုမှာမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယေက9000နီးပါးရှိပြီးမန်းရှူးမြို့နယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့ဆယ်ရာခိုင်နှုန်းလောက်ပမာဏရှိနေခဲ့တာပါအခုတော့အဲ့ဒီနေရာဒီမှာမဲပေးခွင့်မဆုံးရှုံးတော့ပါဘူး2015ခုနှစ်ရွေးကောက်ပွဲမှာလုံချုံရေးရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မန်ရှူကျေးသည့်နေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှာမဲပေးနိုင်မှုအတွက်ညှိနှိုင်းမှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်ပါတီတွေဘက်ကလုံချုံရေးနဲ့ပတ်သက်လို့တင်ပြမှုတွေရှိခဲ့ပြီးဒါနဲ့ပတ်သက်ပြီးတော့အရင်ကတည်းကတစုံတစ်ခုသောပြဿနာတက်လာခဲ့ရင်ပြဿနာတက်တဲ့မဲယုံတွေကထွက်လာမဲ့မဲတွေကိုထည့်သွင်းမရေအတွက်ပဲထားရှိဖို့အတွက်သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါရတယ်။အဲ့ဒီနေရာမှာပါတီ၅ပါတီကနေရွေးကောက်ပွဲရှင်ပြိုင်သွားမှာပါ။လက်ရှိမန်ရှူးတမျိုးနယ်လုံးဆိုရင်မဲယုံအရေအတွက်90နီးပါးရှိပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိတယ်လို့သိရပါရတယ်။